internet ပေါ်မှာချိုးဖောက်ဝင်ရောက်မှုတွေတချို့ထောက်လန်းသူတွေရဲ့အနေရတိတိတသာတိုးများလာတာကြောင့်တံပြန်ဖို့မဟာဗျူဟာအသစ်တရက်ကိုအမေရိကန်ပြည်အောင်စုကချပြလိုက်ပါတယ်။ဒီမဟာဗျူဟာအသစ်ကိုအမေရိကန်ရှေ့နေချုပ် Eric Holder မနေ့ကသတင်းစာရှင်းလင်းပွဲမှာတင်ပြလိုက်ပြီးတော့ဤပညာတိုးတက်လာမှုတွေကြောင့်အမေရိကန်ပြည်အောင်စုကိုတိုက်ခိုက်ဖို့ပိုပြီးတော့လွယ်ကူလာစေလို့ Mr. Eric ကသတိပေးသွားပါတယ်။မဟာဗျူဟာအသစ်အရာအမေရိကန်ကုန်သွယ်ရေးဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်သူတွေနိုင်ငံတွေကိုကုန်သွယ်ရေးအရအရေးယူမှုတွေဒဏ်ခတ်မှုတွေလှုပ်ဆောင်မှာဖြစ်ပါတယ်။ကုန်သွယ်ရေးဆိုင်ရာလှုပ်ဝက်ချက်တွေခိုးယူခံရလို့ပြီးခဲ့တဲ့တစ်နှစ်တည်းမှာတင်အမေရိကန်ကုမ္ပဏီတွေဒေါ်လာတန်3သိန်းဖို့ဆုံးရှုံးခဲ့ရတယ်လို့အမေရိကန်လွှတ်တော်အမတ်တချို့ကခန့်မှန်းထားတာပါ။အများစုကတရုတ်ဆိုင်ဘာတရှိုးတွေကထိုးဖောက်ခိုးယူတာကြောင့်ဖြစ်ပါတယ်။နှစ်ပေါင်းများစွာအမေရိကန်ကုမ္ပဏီတွေအင်တာနက်ကနေပြီးတော့ဆိုင်ဘာတိုက်ခိုက်မှုတွေခံနေရတာဟာတရုတ်စစ်ထောင်လဲရင်းနဲ့ဆက်ဆက်နေတယ်လို့အစိုးရခန်းစားတစောင်းထွက်လာပြီးတဲ့နောက်မှာအခုလိုမျိုးမဟာဗျူဟာအသစ်ထုတ်ပြန်လိုက်တာဖြစ်ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနကတော့ဒီအစိုးရခန်းစားဟာတကယ်အချက်လက်ကိုအခြေခံထားတာမဟုတ်ပါဘူး။သက်သေပြစရာအထောက်အထားမရှိပါဘူးလို့ပြောပြီးတော့အစိုးရခန်းစားကိုဝေဖန်သွားပါတယ်ရှင်။